မြန်မာနိုင်ငံမှာဆရာနာတင်ပြီးတစ်နှစ်အတွင်းတန်းပေါင်းများစွာသောပြည်သူတွေရဲ့အသက်တွေဟာအန်ဒီအေနဲ့ရင်ဆိုင်နေရပြီးမကြုံစဖူးတဲ့လူသားဆိုင်ရာဒုက္ခအကျက်အတန်းနဲ့ဆင်းရဲမွဲတွေမှုကြားရောက်နေကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့ HRP ရဲ့အစီရင်ခံစာမှာဆရာနာသိမ့်ပြီးတဲ့နောက်စီးပွားရေးမတည်ငြိမ်မှုတွေကိုဗစ်-19ကပ်ရောဂါရဲ့ဆိုးရွားတဲ့အခြေအနေပဏိပခရီနဲ့လူခွင့်ရေးဖိနှိပ်မှုတွေပြင်းထန်လာမှုစတာတွေဟာတိုင်းပြည်ရဲ့တိုးတက်မှုအခြေအနေကိုချိန်ချောက်နေတယ်လို့ဆိုပါတယ်ဒီလိုအခြေအနေတွေကြောင့်လည်းမြန်မာနိုင်ငံမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးဖို့စံချိန်တင်လိုအပ်နေတယ်လို့ဖော်ပြထားပါတယ် HRP ကတင်ပြထားတဲ့စီစဉ်တွေအကောင့်ထွေဖော်ဖို့လူသားချင်းစာနာထောက်ထားမှုအတိုင်းဝိုင်းအနေနဲ့မြန်မာနိုင်ငံအတွက်ဒေါ်လာ826သန်းလိုအပ်နေတယ်လို့ဆိုပါတယ်။မြန်မာပြည်သူတွေရဲ့အသက်တွေကိုကယ်တင်ဖို့ဖွံ့ဖြိုးတိုးတက်ရေးတွေရဖို့ခက်ခဲခက်တိုက်ပွဲဝင်နေမှုကိုကာကွယ်ပေးဖို့ဒီလိုအခြေအနေတွေအတွက်လည်းအခွင့်အလမ်းတွေပွင့်နေချိန်မှာအလှူရှင်နိုင်ငံတွေအနေနဲ့ရရရော်ရော်လှူဒါန်းကြဖို့လ